မိတ်တနငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကအရှေ့ဥရောပနိုင်ငံတွေအနေနဲ့တရုတ်ကွန်မြူနစ်ပါတီရဲ့အန်ဒီကိုသတိထားရဖို့သူရဲ့ခီးစဉ်တွင်ကြေညာသွားတဲ့ဆွေးနွေးကြောင်းဆက်လက်ပြောပြလိုပါတယ်ကျွန်တော်ကြိုဆိုပါပါတရုတ်ပြည်ကွန်မြူနစ်ပါတီဟာယခင်ဆိုဗီယက်ပြည်ထောင်စုရဲ့ကြီးမားတဲ့လူမျိုးရေးချင်းချုပ်မှုတရားဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကချက်စလိုဗီးနီးယားဩစတြီးယားနိုင်ငံတို့ကိုသတိပေးပြောကြားလိုက်ပါတယ်ဝန်ကြီးပွန်ပီယိုရဲ့ဒီအရှေ့ဥရောပခီးစဉ်နဲ့ပတ်သက်ပြီးဒီဝေဒင်းဟောက်စင်းဒီစင်ပီပရက်တင်ဟောက်စ်ပါလေ။ဝန်ကြီးပွန်ပီယိုရဲ့ဒီခီးစဉ်ဟာအရှေ့ဥရောပနိုင်ငံတွေနဲ့ပူးပေါင်းဆွေးနွေးမှုတော်တော်များများကိုပုံမခိုင်မာစေဖို့ရည်ရွယ်သလိုဘယ်လာရုစ်နိုင်ငံမှာရွေးကောက်ပွဲအပြီးဖြစ်ပျက်နေတဲ့မငြိမ်မသက်မှုနဲ့အီရန်ပေါ်လက်နက်ပစ်ဆိုရေးကိစ္စတွေကိုလည်းအလေးထားပါတယ်။ဒါပေမဲ့တရုတ်ပြည်ကွန်မြူနစ်ပါတီရဲ့အဝေးဆက်သွယ်ရေးအခြေခံအဆောက်အဦတွေတည်ဆောက်ရေးကိစ္စတော့သူရောက်လေရာမှာအဓိကကြောရကိစ္စပဲဖြစ်ပါတယ
်။ I think the whole world can plainly see now.
ဒီဝေးဆက်သွယ်ရေးလုပ်ငန်းပေါ်တရုတ်ကွန်မြူနစ်ပါတီရဲ့ရည်ရွယ်ချက်ဟာကမ္ဘာပေါ်ကအခြားဆက်သွယ်ရေးစနစ်တွေအားလုံးရဲ့ရည်ရွယ်ချက်နဲ့မတူဘူးဆိုတာဒီကမ္ဘာလုံးကရှင်းရှင်းလင်းလင်းမြင်တွေ့နေရပြီလို့ထင်ပါတယ်။ဒါကိုသူတို့ရဲ့အမျိုးသားလူညုံရေးရန်ရားတွေထောက်လန်းရေးတွေနဲ့စိတ်အင်အားတွေအတွက်အသုံးချမှာဖြစ်ပါတယ်
။တရုတ်ဘက်ကတော့ပွန်ပီယိုဟာသူသွားလျာမှာနိုင်ငံရေးဗိုင်းရပ်စ်တွေနဲ့မမှန်မကန်အချက်အလက်တွေကိုပြောနေရဲဆိုပြီးသူရဲ့သတိပေးချက်ကိုပယ်ချပါတယ်။ဒါနဲ့ Huawei နဲ့တခြားကုမ္ပဏီတွေအပေါ်သတိထားဖို့ပြောတဲ့ကိစ္စကတော့အမျက်ထွက်နေပါပြီ။ 5G နဲ့ပတ်သက်ပြီးမယုံကြည်ရတဲ့လုပ်ငန်းတချို့ကိုလက်မခံဖို့ Slovenia နဲ့ American တို့သဘောတူလက်မှတ်ရေးထိုးနိုင်ခဲ့ရပြီဖြစ်ပါတယ်။ Pompeo ရဲ့တရုတ်ကိစ္စရည်မှန်းချက်ဟာအကျိုးသက်အမှုရှိစေမယ်လို့ကျွန်းညီသူတူရဗီဒီယိုကိုပြောပါတယ်။ Daniel Cochise ဟာ Heritage Foundation အဖွဲ့ဝင်သူက
I think the administration's leadership on this issue in particular
အခုကြည့်ရင်ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်အစိုးရရဲ့ဥပဒေလွတ်ဆောင်မှုကအခြေအနေကိုပြောင်းပြန်ဖြစ်သွားစေတယ်လို့ထင်ပါတယ
်။
နောက်ထပ်တခြားသောနိုင်ငံတွေကလည်းပဲအဝေးဆက်သွယ်ရေးကိစ္စနဲ့ပတ်သက်ပြီးနောက်အခါဖြစ်လာမဲ့ပုံစံစစ်တွေအပေါ်တရုတ်ပါဝင်လာမဲ့ဆိုရင်ဒီတိုင်းပဲသဘောထားရလိမ့်မယ်လို့ထင်ပါတယ်။လို့ Daniel Cochise Skype ဖြင့်ပြောသွားတာပါ။ဒါပေမဲ့လည်းအရှေ့ဥရောပအတွက်ဆိုရင်ရုရှားဟာတရုတ်ကပူပြီးအနီးကပ်ချင်းချမှုဖြစ်တယ်လို့လည်းသူကယူဆပါသေးတယ
် But I think the China still remains somewhere
ဒါပေမဲ့ဒီဒီသာတဆင်တရုတ်ကခလန်လန်ကချင်းချမှုဖြစ်နေပြီးရုရှားကတော့စီးရင်းနဲ့ဝါရဆင်စီးရင်းတွေရှိနေတဲ့အတွက်အကြီးကြီးရဲ့အနီးကပ်အန္တရာယ်ဖြစ်တယ်လို့လည်းထင်ပါတယ်လို့ process ကဆက်ပြောသွားတာပါမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနက Heather Connelly ကလည်းဥရောပမှာတရုတ်ရဲ့ချင်းချမှုထက်အနိကတဲ့အရေးကြီးတဲ့ချင်းချောက်မှုတွေရှိနေပြီးဒါကိုပြန်ပြတာရလွတ်ဆောင်ဖို့တော့တိုက်လို့ဆိုပါတယ
်။ So at the same time that yes China is
တရုတ်ဟာကျမတို့နိုင်ငံသားရေးမူဝါဒရဲ့အရေးကြီးတဲ့အစ်အပိုင်းတစ်ရပ်ဖြစ်နေသည်တိုင်းဒါတခုတည်းကိုပဲဦးစားမပေးဘဲအရှေ့ဥရောပနိုင်ငံတွေနဲ့ပတ်သက်ရင်ပိုပြီးပါနှက်ပြီးကြေပြန့်တဲ့ချင်းကပ်မှုမျိုးထားရှိဖို့လိုအပ်ပါတယ်။
ဝန်ကြီးပွန်ပီယိုဟာဒီခီးစဉ်အတွင်းဘယ်လာရုစ်နိုင်ငံမှာဖြစ်ပျက်နေရတယ်ကိုလည်းသူခီးစဉ်တခြားခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပါတယ
် This is I talked about in the Czech Republic we want the people
ချက်သမရနိုင်ငံမှာကျွန်တော်ပြောခဲ့တယ်လို့ပါပဲဘယ်လာရုစ်ပြည်သူတွေသူတို့တောင်းဆိုနေတဲ့လွတ်လပ်မှုကိုရစေချင်ပါတယ်သူတို့အကျိုးစီးပွားလို့သူတို့ထင်တဲ့အရာတွေကိုလည်းဖြစ်လာစေချင်ပါတယ်ကံကွယ်မှုတွေကိုကျွန်တော်တို့စောင့်ကြည့်နေပါတယ်အကြမ်းမဖက်တဲ့ဆန္ဒပြမှုတွေကိုအကာအကွယ်ပေးဖို့နဲ့အန္တရာယ်မဖြစ်စေဖို့တိုက်တွန်းပါတယ်
ဘယ်လာရုစ်ရွေးကောက်ပွဲတွေဟာလွတ်လပ်တရားမျှတမှုမရှိဘူးဆိုပြီးအမေရိကန်နဲ့ဥရောပသမဂ္ဂကတော့သဘောတူညီထားတယ်လို့ဩစတြီးယားနိုင်ငံရဲ့ဝန်ကြီးရှလန်ဘတ်ကသတင်းထုတ်ပြန်ပြောခဲ့ပါတယ်။ဘယ်လာရုစ်နိုင်ငံကောင်းဆောင်အလက်ဇန္ဒားလူကာရှန်ကိုအနေနဲ့အကြမ်းဖက်မှုနဲ့နိုင်ငံစီးနင်းမှုတွေကိုအများဆုံးရဆိုင်ဖို့ကြံနေသေးတဲ့အကျဉ်းသားတွေကိုလွှတ်ပေးဖို့ဥရောပသမဂ္ဂနိုင်ငံတွေကပြတ်ပြတ်သားသားတောင်းဆိုစီခြင်းတယ်လို့လည်းပြောသွားခဲ့ကြပါခင်ဗျာ။ကျွန်တော်ကြိုဆိုပါ